ကလေးငယ်တွေပါဝင်အမေရိကန်သာသနာ့ဖြူအဖွဲ့ဝင်18ဦးဟာဟေတီမှာလူစုခိုင်းတကိုင်းရဲ့ပြန်ပြေးဆွဲရောက်ကိုခံခဲ့ရတယ်လို့ဒီဖြစ်ရပ်ကိုသိတဲ့ဘာသာရေးအဖွဲ့တစ်ဖွဲ့ကအတန်နဲ့ message ပို့ပါတယ်။ Ohio ပြည်နယ်အခြေစိုက် Christian ထောက်ပံ့ရေးအဖွဲ့ Christian Aid Ministry ကတခြားသာသနာ့ဖြူအဖွဲ့တွေကို message ပို့ပြီးဒီ18ဦးဟာဟေတီမှာမိဘမဲ့ဂေယာဖွင့်ဖို့လုပ်ပေးနေကြတာဖြစ်ကြောင်းအခုသတင်းပို့ရာဟာပြန်ပြေးသမားတွေနောင်တရအောင်အထူးဆုတောင်းပေးကြဖို့ဖြစ်ကြောင်းပြောပါတယ်။သာသနာ့ပြုအဖွဲ့ကဟေတီတာဝန်ခံနဲ့သူ့မိသားစုအပြင်အဲ့ဒီသာသနာ့ပြုစခန်းမှာနေတဲ့တခြားအမည်မသိအမျိုးသားတဦးကိုရောအဲ့ဒီမိဘမဲ့ဂေဟာကိုလာလဲသူတွေကိုပါပြန်မေးဆွဲသွားတာဖြစ်ကြောင်းသတင်းပေးထားတာဖြစ်ပါတယ်။အမေရိကန်အရာရှိတွေကတော့အခုလိုပြန်မေးဆွဲတော့ကိုသူတို့တိထားကြောင်းနဲ့ပြည်ပရဲ့အမေရိကန်နိုင်ငံသားတွေရဲ့လုံခြုံရေးဟာအမြင့်ဆုံးဦးစားပေးချက်တဲ့ပါတယ်လို့ပြောပါတယ်။ဒီပြန်မေးဆွဲမှုကအမေရိကန်အစ်မအရာရှိကြီးတူဟေတီသွားရောက်ပြီးရပ်ပိုင်းတွင်ဖြစ်ပေါ်တာပါ။အမေရိကန်လူခွင့်ရေးဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီးဦးဇရာဇီယာဟေတီကိုတောရောက်ခဲ့ပြီးတဲ့နောက်ဟေတီမှာဂိုင်းတွေရဲ့အကြမ်းဖက်မှုလျော့သွားအောင်ဟေတီရဲတွေအကူအညီဖြင့်အမေရိကန်စုကနောက်ထပ်ဒေါ်လာ15,000,000ထပ်ပေးဖို့ကတိပြုခဲ့တာဖြစ်ပါတယ်။